ဝင်ငွေနှိမ့်နဲ့အလယ်လက်ဝင်ငွေစစ်နိုင်ငံတွေအတွက်အခြေခံစောင့်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမစီမံကိန်း BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ကြပါတယ်။ကမ္ဘာကြီးကိုပိုမိုကောင်းမွန်စွာတည်ဆောက်ရေးလို့ဆိုရမယ့် Build Back Better for the World လို့အမည်ပေးထားတဲ့ဒီအစီအစဉ်ကိုပြည်ထောင်နိုင်ငံခွန်ဝေါ်မြို့မှာဒီကနေ့ကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးတွင်ကြေညာမှာပါ။ဒီစီစဉ်ဟာအရေးသွေးမြင်မှပြီးပွင့်လင်းမြင်သာမှုရှိပြီးတော့ရေရှည်ခိုင်မာတဲ့အစီအစဉ်ဖြစ်မယ်လို့အမေရိကန်အစိုးရဘက်အကြီးတန်းတာဝန်ရှိသူတူကပြောပါရယ်ကျွန်တော်တို့ရဲ့ဘုံတူညီတဲ့စံတန်မှုတွေကိုထင်ရတဲ့ဒီစီစဉ်ကိုယုံကြည်မှုအပြည့်နဲ့အစ်စ်မြင့်နဲ့ရွေးချယ်စရာတစ်ခုအဖြစ်ကံလန်းခြင်းအပြင် BRI ကိုရှင်ပြိုင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါရယ်ဆိုပြီးနောက်အကြီးတန်းတာဝန်ရှိသူတူကလည်းပြောပါရယ်BRI စီမံကိန်းဟာနိုင်ငံပေါင်း90နီးပါးကအခြေခံစောင့်အောင်ပုံမျိုးတွေတည်းဆိုင်ရာစီမံကိန်းတွေမှာရင်းနှီးမြှုပ်နှံမှု2023ခုနှစ်မှာတရုတ်ဆွေရကချမှတ်ထားတဲ့မဟာဗျူဟာစီမံကိန်းမှာဒီစီမံကိန်းဟာတရုတ်ဆွေရနိုင်ငံခြားရေးမူဝါဒမှာအဓိကအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။အမေရိကန်ကအခုကြေညာမဲ့စီမံကိန်းကိုအတူတူအားဖြင့် B3W လို့ခေါ်ပြီးဖွံ့ဖြိုးတဲ့နိုင်ငံတွေမှာလိုအပ်နေတဲ့အခြေခံစောင့်အောင်ပုံမျိုးတွေတည်းဆိုင်ရာဘဏ္ဍာငွေကြေးတွေဒေါ်လာထရီလီယံပေါင်းများစွာရင်းနှီးမြှုပ်နှံရေးပုဂ္ဂလိကကဏ္ဍကိုစုစည်းဖို့ရည်ရွယ်တာပါ။တချိန်ထဲမှာပဲအလုသမားရေးရာတဘာဝပုံဝန်ကြီးရေးရာနဲ့ပွင့်လင်းမြင့်တမ်းမှုဆိုင်ရာစံနှုန်းသမတ်ချက်တွေနဲ့ပြည့်မီဖို့လည်းရည်ရွယ်ထားပါတယ်။ဒီစီမံကိန်းကိုစတင်ပြီးအကောင့်တွေဖော်မဲ့အချိန်စီမံကိန်းကိုဖွဲ့စည်းတိစောက်ဖို့ဘဏ္ဍာငွေကြေးအတိုင်းအတာပမာဏနဲ့အမေရိကန်ကရန်ငွေဘယ်လောက်ထည့်ဝင်မယ်ဆိုတဲ့အချက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။